စိုးရငင်းချမ်းရေးကော်မရှင်နဲ့အပြစ်မရတဲ့လက်နက်ကန်အဖွဲ့၃ဖွဲ့မိုင်းလာမြို့မှာတွေ့ဆုံဆွေးနွေးတာမှာတော့သဘောတူညီချက်မရဘဲပြီးဆုံးသွားပါပြီ။ညှိနှိုင်းလို့မရတဲ့အဓိကအချက်ကလက်နက်ကန်နှီးလန်းကိုအပြီးတိုင်ချုပ်ငင်းရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ငင်းကြဲရေးကော်မရှင်ဒုက္ခထခေါင်းဆောင်တဲ့အဖွဲ့ဟာ PSLF DNLA ခေါ်တအမ်းပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့ကခေါင်းဆောင်တွေနဲ့ဒီလ6ရက်နေ့ကရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာငင်းကြဲရေးဖြစ်စဉ်မှာအတူပါဝင်နိုင်ရေးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနိုင်ငံရေးမူပေါင်းရေးဆွဲရေးနဲ့27ရာစုပင်လုံးမှာတက်ရောက်ရေးစတဲ့အချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေထဲမှာလက်နက်စွန့်ဖို့မလိုအပ်ပေမဲ့လက်နက်ကိုင်လမ်းစဉ်ဆွန့်ရေးအတွက်ညှိနှိုင်းရမှာပြည်လည်မှုမရရှိခဲ့ကြောင်း PSLF DNLA ခေါ်တအမ်းပလောင်တပ်ဖွဲ့ရဲ့အထူးအတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
။ဒီအမြမအစိုးရကိုယ်စားလက်ထက်ကပြောတာကတော့လက်နက်စွန့်ဖို့တော့မလိုဘူး။ဒါပေမဲ့လက်နက်စွန့်နိုင်မယ်ဆိုတဲ့ပြည်ကြီးပေါ့။နော်လက်နက်ကိုင်နှီးလမ်းကိုအပြစ်တိုင်ချုပ်ငင်းကိုယ်အပြည့်အဝဆန္ဒရှိတယ်ဆိုတော့ဂရိကူတော့ထုတ်ပြန်ကြေညာချက်ထုတ်ရမယ်ဆိုတဲ့ဟာတော့ကျွန်တော်တို့ပြောပါတယ်ကျွန်တော်တို့မဟာမိတ်သုံးဖက်ကအဲ့ဒီစကားလုံးအပိုင်းဆိုရင်တော့ကျွန်တော်တို့ထုတ်ပြန်ကြေညာချက်ထုတ်ဖို့ကျွန်တော်မှအခက်အခဲရှိတယ်ဆိုတော့လောလောဆယ်တော့ကျွန်တော်တို့စီနီဝဲထဲမှာအဲ့ဒီခုမှပဲအဓိကအဲ့ဒီစကားလုံးမှပဲသတိပြုမှကျွန်တော်လောလောဆယ်အစီအစဉ်ကစီနီဖက်နှစ်ဖက်ကဟာကျွန်တော်တို့သဘောတူညီချက်တွေတော့မရကြပါဘူး
ဒီအချက်အပေါ်မှာတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတင်ပြခဲ့တာကိုလည်းအခုလိုဆက်ပြောပါတယ
်။တကယ်နိုင်ငံကြီးအပြောင်းလဲတွေလုပ်မယ်ကျွန်တော်တို့27ရာစုပြည်လုံးကြီးလာခံကျွန်တော်ကျင်းပါမယ်ဆိုရင်တော့ကျွန်တော်တို့လည်းတခြားတိုင်းသားလက်နက်ကိုင်တောင်းလဲရဲ့ဖွဲ့စည်းများပြီးအကုန်လုံးဖိတ်မယ်ဆိုရင်ကျွန်တော်တို့လည်းတက်ရောက်ဖို့အခွင့်အရေးရှိမယ်လို့ကျွန်တော်တို့မြင်ပါတယ်။တကယ်အခုကျွန်တော်တို့ကတိုက်ပွဲတွေဖြစ်နေတော့လူအလုပ်အတယ်မျိုးတွေထုတ်ဖို့လုပ်မယ်ဆိုရင်လည်းဘယ်လောက်ထိလက်နက်ကင်လန်းစဉ်ကိုလက်နက်ကင်နီးလန်းနေကိုဆွလို့ရမယ်ဆိုတဲ့အခြေအနေမျိုးကတိမျိုးခံဝင်ချက်မျိုးတော့ကျွန်တော်တို့ဟိုဖက်ကလိုက်ပါမယ်ပေါ်တော့တော်တော်ခက်တဲ့အနေသာရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကအဲ့ဒီလိုမျိုးတော့ကျွန်တော်တို့မထုတ်နိုင်ဘူး။ဥပမာပြည်တွင်းစစ်တွေကိုတကယ်ချုပ်ငြိမ်းသွားဖို့နော်လက်နက်ကင်ပြိပခပြည်ထနာတွေကိုတကယ်ချုပ်ငြိမ်းသွားဖို့ဆိုရင်တော့ဒါကကျွန်တော်တို့လည်းလူလာတယ်။ကျွန်တော်တို့ထုတ်နိုင်တယ်ဆိုတာမျိုးတော့ကျွန်တော်တင်ပြပါတယ
်။နောက်တစ်ချိန်ဆွေးနွေးမဲ့ရက်ကိုသတ်မှတ်နိုင်တာမရှိခဲ့ကြောင်းလည်းပြောပါတယ်။
နောက်တစ်ကြိမ်တော့တေချာတော့ကျွန်တော်တို့မတက်မရသေးဘူးမြန်မာအစိုးရကိုယ်စားလှယ်ဖက်ကလည်းသူတို့တက်ဆိုင်ရာကောင်းကောင်းလေးစီသူတို့ပြန်တင်ပြကြမယ်ကျွန်တော်တို့ဖက်ကလည်းကျွန်တော်တို့ဒီကိစ္စကိုအပေါ်လို့တန်ဖို့တော့ကျွန်တော်တို့ဘယ်လိုနဲ့ဆက်လုပ်ကြမလဲဆိုကျွန်တော်ကြားထဲမှာလည်းဆွေးနွေးနေနိုင်ဖို့ရှိပါတယ်ကျွန်တော်တို့ရက်ဒီတော့မတက်မနိုင်သေးတော့နောက်ဆက်တစ်ခါပြန်ပြီးပေါ့
အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးမိုင်းလာမြို့တွေးဆောင်ဆွေးနွေးပွဲကိုအစိုးရငင်းချမ်းရေးကော်မရှင်ဒုက္ခဦးသိန်းစောအတွင်းရေးမှူးဦးခင်စောဦးအကြံပေးဖွဲ့ခေါင်းဆောင်ဦးအောင်ကြည် PSLF DNLA ပလောင်အဖွဲ့ဥက္ကဋ္ဌတက်အိုက်ဖုံ MNDA ခေါ်ကိုကန်းအဖွဲ့အထွေထွေအတွင်းရေးမှူးဦးထွန်းမြတ်လင်း AA ခေါ်ရခိုင်တက်ဖွဲ့ဥက္ကဋ္ဌဗိုလ်မှူးချုပ်ထွန်းမြတ်နိုင်တို့တက်ရောက်ခဲ့ပါတယ်လာမယ့်7ရက်နေ့ကနေ13ရက်နေ့အထိမှာတော့ဆိုရကိုစလဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီကိုစလဲတွေဟာပြည်တော်စုငင်းကြဲရေးညီလာခံ27ရာစုပင်လုံအတွက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့ရှိနေပြီး27ရာစုပင်လုံကိုတော့ဒီလ31ရက်နေ့မှာစတင်မှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ် NCA ကိုလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဘွဲ့ပါဝင်တဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတော့27ရာစုပင်လုံကိုတယောက်ဖို့အတွက်တိုင်းသားတွေဘက်ကအစဉ်သင့်မရှိသေးကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေဟာနိုင်ငံရေးမူပေါင်းကိစ္စ၊လုံခြုံရေးဆိုင်ရာကိစ္စတွေအတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။